မြန်မာနိုင်ငံကရခိုင်ပြည်နယ်အကျပ်အတဲမှာတာဝန်ယူမှုတာဝန်ခံမှုရှိလာစေဖို့မြန်မာစစ်တပ်ကိုအမေရိကန်ဘက်ကပြစ်မှတ်ထားအရေးယူမဲ့ကိစ္စမှာစီးပွားရေးပိတ်ဆို့မှုတွေပါပါလာမယ်ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်နိုင်တယ်လို့အမေရိကန်လုပ်ငန်းရှင်တွေဘက်ကမြင်ကြောင်းအမေရိကန်အာဆီယံစီးပွားရေးကောင်စီက VOA ကိုပြောပါတယ်အပြည့်အစုံကိုဆက်ပြီးနှားဆင်ပါရှင်မြန်မာနိုင်ငံမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေကိုတုံ့ပြန်လှုပ်ဆောင်မှုရည်ရွယ်ချက်နဲ့ဝါရှင်တန်ဒီစီအခြေစိုက်အမေရိကန်အာဆီယံစီးပွားရေးကောင်စီဦးဆောင်တဲ့အမေရိကန်လုပ်ငန်းရှင်များအဖွဲ့ဟာပြည်ခဲ့တဲ့စက်တင်ဘာလအကုန်ကမြန်မာနိုင်ငံသွားရောက်ပြီးအစိုးရတာဝန်ရှိသူတွေအပါအဝင်မြန်မာကုန်တယ်ဆက်မှုအတင်းကျုံနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိရင်းနှီးမြှုပ်နှံလုပ်ကိုင်နေတဲ့ Chevron, Ford, Google, Amazon,Coca-Cola, Mastercard, Visa စတဲ့ American စီးပွားရေးကုမ္ပဏီကြီးတွေရဲ့ကိုယ်စားလှယ်တွေလည်းအဲ့ဒီအဖွဲ့ထဲမှာပါဝင်ခဲ့တာပါ။ဒါကြောင့် American လွတ်တော်နဲ့အစိုးရဘက်ကမြန်မာစစ်တပ်အပေါ်ပြစ်မှတ်ထားပိတ်ဆို့ရေးယူရေးကြိုးပမ်းချက်တွေအပေါ်မှာ American လုပ်ငန်းရှင်တွေဘက်ကဘယ်လိုသဘောထားရှိပါသလဲ။ American ASEAN စီးပွားရေးကောင်စီရဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်ရေးမှူးကိုလှဖုံးမြင့်ကအခုလိုပြောပါတယ
်။ဒီ American လွတ်တော် American အစိုးရဘက်ကမြန်မာစစ်တပ်ကိုသူတို့တောင်းရင်ယူမှုနဲ့ဆက်ဆက်ပြီးတော့စီးပွားရေးပိတ်ဆို့မှုညာလှုပ်ရှင်တယ်ပိတ်ဆို့မှုညာစီးပွားရေးမဟုတ်ပါဘူးချိုးကျစရာမှာဆိုဗီဇာပိတ်ဆို့မှုညာပါလှုပ်ရှင်တယ်ဆိုတော့သဘောရတစ်ခုထွက်လာထွက်လာတဲ့အခါမှာစီးပွားရေးဘက်ကိုအဲ့ဒီပိတ်ဆို့မှုကရောက်သွားရင်ဖြစ်လာနိုင်တဲ့နောက်ဆက်တွဲဆိုးကျိုးရာဒီလွန်းမှာရှိရဲအဲစီးပွားရေးညာကိုရိုက်ခတ်နိုင်တယ်ဆိုတော့ကျွန်တော်ကမြင်တယ်အဲ့တော့ပြင်းပြတော့ဗျာလာချာဖေးချာပေါ့နော်
မြန်မာနိုင်ငံမှာစစ်တပ်နဲ့မကင်းတဲ့စီးပွားရေးလုပ်ငန်းအများအများရှိနေတဲ့အတွက်ဒါတွေကိုပိတ်ဆို့ရေးယူမယ်အစားမြန်မာနိုင်ငံရဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဥပဒေနဲ့အညီပြည်ရင်းကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတိုးတက်အောင်လုပ်တင်တယ်လို့မြင်ကြောင်းကိုလာဖုံးမြင့်ကဆိုပါတယ
်။လူမျိုးတက်တဲ့ဆက်ဆက်တဲ့လုပ်ငန်းတွေအကုန်လုံးကလည်းစီးပွားရေးပိတ်ဆို့မှုနဲ့ထက်တခြားလုပ်ငန်းတွေကလည်းစီးပွားရေးပိတ်ဆို့မှုနဲ့ထက်ရင်ဒါရိုက်ဆက်ဆက်တဲ့လုပ်ငန်းတွေဆိုတော့ထားတော့ဒါပေမဲ့ဒီလိုမျိုးရှိနေပြီဆိုတဲ့ဟိုကlike you know don't try due diligence ပါဗျာเนาะ like ပြီးတော့ရှင်းနေရင်ခါရအဲဒီ researchers တွေခါရနဲ့ဒီဥစ္စာရှင်းနေရှိစစမ်းမှုရှင်းနေရှိကို like ဖြစ်တဲ့ process ကြီးอ่ะသင်ရကြတယ်ငွေလည်းကုန်တယ်ပြီးတော့လူဝင်ရလည်းအရန်တုံးရတယ်အဲ့တော့ down down ကကုမ္ပဏီကြီးဆိုတော့ကျွန်တော်ပြောဝင်တဲ့ကုမ္ပဏီကြီးကြီးလို့เนาะကိုယ်ကကိုလာလို့ကုမ္ပဏီကြီးဆိုတော့ဒါတော့တက်တယ်ဒါပေမဲ့ American ဘက်ကအဲသေးလက်ငယ်လုပ်ငန်းတွေ SME တွေကြတော့ဒါမျိုးရှင်းနေပြီဆိုကြဲဟိုကသူကအမှားတစ်ခံနိုင်လေငွေပမာဏလည်းလုံးနည်းတာကိုပြီးတော့တောင်းတဲ့ပမာဏကိုရင်းနှီးတဲ့ပမာဏကိုနည်းတဲ့အတွက်မြန်မာ market ကိုကြည့်ရောမကြည့်ရောအဲ့လိုဖြစ်တာအဲ့တော့အဲ့လိုမျိုးနေရာမှာဟိုရတဲ့နဲ့အခွင့်အရေးတွေအဖြစ်တဲ့ပူပေါင်းဆောင်ရွက်မှုတွေလွတ်သွားမှာကိုကျွန်တော်ကမြင်တဲ့အတွက်ဘလို့မျိုးတော့ပြည်ဝိုင်းပိတ်ဆို့မှုမှာကျွန်တော်ကထောက်လည်းမထောက်ခံမထောက်ခံရင်ကျွန်တော်ကရှုံ့ချတယ်
ဒါပေမဲ့မြန်မာနိုင်ငံမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်တာကိုကန့်ကွက်တာမဟုတ်ပေမဲ့စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့ဖက်ဆက်လုပ်ကိုင်နေဆိုရင်လူ့ခွင့်ရေးချိုးဖောက်မှုအကျိုးဆက် NDA တွေရှိနေတယ်ဆိုတာအမေရိကန်လုပ်ငန်းရှင်တွေဘက်ကသတိထားရမှာဖြစ်တယ်လို့တာဝန်ယူရမှာဖြစ်တယ်လို့ Global Witness ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Paul Donowitz ကဒီလိုကိုပြောပါတယ
် US businesses investing in Myanmar or considering investing in Myanmar
ဒီဘာတွေကမှယင်းမျိုးနံထားတဲ့အမေရိကန်ကုမ္ပဏီတွေပဲဖြစ်ဖြစ်ယင်းမျိုးနံဖို့စိတ်ဝင်စားတဲ့ကုမ္ပဏီတွေပဲဖြစ်ဖြစ်တာဝန်ယူမှုရှိတဲ့ယင်းမျိုးနံမှုဟာမြန်မာပုဂ္ဂလိကပိုင်စီးပွားရေးလုပ်ငန်းထိုးတက်မှုတွေအလွန်ကိုလိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ကရှင်းရှင်းလင်းလင်းထောက်ပြတာကအမေရိကန်ဒါမှမဟုတ်နိုင်ငံသားစီးပွားရေးကုမ္ပဏီတွေအနေနဲ့မြန်မာဥပိုင်ကုမ္ပဏီလီမိတက်လိုမျိုးမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ပူးပေါင်းမလုပ်ဖို့ဖြစ်ပါတယ်။ဒီစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဆက်ဆက်လုပ်ကိုင်ရင်လူခွေရေးချိုးဖောက်မှုရဲ့အကျိုးဆက်တွေအံ့ဖြေကိုရင်ဆိုင်ရဖို့ရှိနေပြီးအထူးသဖြင့်ပြည်ပခဒေတာတွေမှာယင်းမျိုးနံဖို့စဉ်းစားမယ်ဆိုရင်စီးပွားရေးလုပ်ငန်းတွေဟာလူခွေရေးချိုးဖောက်မှုတွေကိုတိုက်ရိုက်ပံ့ပိုးတယ်လို့ဖြစ်နေမယ်ဆိုတာပ
ါပြီးခဲ့တဲ့စက်တင်ဘာလကအမေရိကန်အောက်လွှတ်တော်မှအတည်ပြုခဲ့တဲ့မြန်မာစစ်တပ်ပေါ်ပိတ်ဆို့အရေးယူမှုအပါအဝင်လူသားချင်းစာနာမှုအကူအညီတွေပေးမယ်ဘာမာအက်ဥပဒေမူကြမ်းကိုလက်ရှိအထက်လွှတ်တော်မှညှိနှိုင်းနေပြီးလွတ်တော်နေ့ရလုံးသဘောတူပြဋ္ဌာန်းမဲ့ဥပဒေမှာပါဝင်ဖို့ရှိမရှိဒီအောက်တိုဘာလအတွင်းတည်ရမှာဖြစ်ပါရဲ့ရှင်